ဒီတစ်ပတ်တော့လေယာဉ်ကိုင်းကျွန်းစိုက်ပျိုးရေးလုပ်ငန်းလုပ်နေသူရာနှုန်း80လောက်ရှိတဲ့မြန်မာနိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းခွင်အတွင်းအနေအကင်းရှင်ရဲ့အတွက်ပေါ့ပေါ့ဆဆပဲတွက်တက်ကြတဲ့အလေထားကိုပြုပြင်ဖို့တင့်နေပြီဆိုတာကိုစင်ကာပူနိုင်ငံကလုပ်ငန်းခွင်အန္တရာယ်ကင်းရှင်းရေးဆိုင်ရာအကြံပေးဦးအေးငိမ့်ကပြောပြပေးပါပ
ါမာရမတော်ဆက်ချက်တားလို့တရားတော်များဖြစ်ပါတယ်သူချင်းဒီစိုက်ပျိုးရေးနဲ့ပတ်သက်လို့ဘယ်လိုမှမလုပ်ကြပါဘူးလုပ်ငန်းခွင်အန္တရာယ်ကင်းရှင်းရေးပေါ့လေဒီလေယာဉ်လုပ်ငန်းခွင်မှာဝင်ပြီးလုပ်နေသူတွေကအိမ်တော်ဥစည်းတွေဖြစ်ရင်ဖြစ်နေဒါမှမဟုတ်တို့ရဲ့သားကြီးသမီးကြီးတွေဖြစ်ရင်ဖြစ်နေအနည်းဆုံးတော့မိမိမိသားစုကိုကျအပူပြီးတော့ကျွေးပွေးနေသူတွေဖြစ်ပါတယ်။အဲဒီရေသူတို့သာတစုံတရာဖြစ်သွားမယ်ဆိုလို့ရှိရင်အဲ့ဒီမိသားစုတစ်ခုလုံးနစ်နာပါတယ်။ကျောင်းတက်နေတဲ့သားတွေသမီးတွေကျောင်းကိုဆက်ပြီးတော့မတက်နိုင်တော့ဘူး။တော့တကယ်လို့စိတ်ကူးသားနေတဲ့မိဘပေါင်းတွေရှိမယ်ဆိုလို့ရှိရင်ဆက်ပြီးတော့စိတ်ကူးသားခံအောင်လည်းမရှိနိုင်ဘူး။အနည်းဆုံးတော့အိမ်တော်ရဲ့စောင်းနေတော့ကြက်တဲသွားမယ်ပေါ့လေ။အဲဒီကြောင့်အလုံးလုံးနေတဲ့သူရဲ့အနေအကင်းပေါ့အလုံးအရေးကြီးပါတယ်။အသက်ပြေတာလည်းမဟုတ်ဘဲနဲ့သူ့မှာတကယ်လို့ကိုလေငါထိကြိုက်မယ်တကယ်လို့ဒါမတန်မဆွမ်းဖြစ်တော့လို့ရှိရင်မိသားစုကိုရှာဖွေပြီးကျူးဝင်တာမဟုတ်တော့ပ
ါဘူး။ဒါလောက်အရေးပါတဲ့လုပ်ငန်းခွင်အန္တရာယ်ကင်းရေးအတွက်မြန်မာနိုင်ငံမှာစိုက်ပျိုးရေးနဲ့ပတ်သက်ပြီးအန္တရာယ်ကင်းရေးကိုဘယ်လောက်အလေးထားတယ်ဆိုတာကိုကြည့်ရအောင်ပါ။
အခုလောလောဆယ်တော့ဘလူးမအလေးမထားသေးပါဘူး။ကျွန်တော်နိုင်ငံမှာအခုမှစပြီးတော့ဘလူးခေါ်ရမလဲ2005ကဆိုတော့လုပ်ငန်းခွင်အန္တရာယ်ကင်းရှင်းကိုလည်းအခုမှစပြီးလုပ်ကြတာပါ။အရင်တော့ကတော်မလို့ကြပါဘူး။အလုပ်ထဲမှာဒီလိုမတော်ဆဖြစ်တာလို့တရားလို့တော်များဖြစ်ပါတယ်။ဟုတ်ဗမာနိုင်ငံကလူသမား90ရာခိုင်နှုန်းကလည်းအကြီးလူသားတွေဖြစ်ပါတယ်။သူတို့ချင်းဒီစိုက်ပျိုးရေးနဲ့ပတ်သက်လို့ဘယ်လိုမှမလုပ်ကြပါဘူး။လုပ်ငန်းခွင်အန္တရာယ်ကင်းရှင်းပေါ့လေ။သူတို့ချင်းလေသမားတွေရဲ့လုပ်ငန်းခွင်အန္တရာယ်ကင်းရှင်းပေါ့
။ဒီအရှေ့တောင်အာရှနိုင်ငံတွေမှာအထူးသဖြင့်ဥယျာဉ်ကြီးအခုအလုပ်တာဝန်ထမ်းဆောင်နေတဲ့စင်ကာပူနိုင်ငံလူမျိုးမှာကဘယ်တိုင်းတာဒီစိတ်ဝင်စားကြပါလဲ။ဘာတွေလုပ်နေလဲသိပါရစေ။
စင်ကာပူကတော့သူက first world ဖြစ်တဲ့အခါကျတော့ဒီ safety နဲ့ပတ်သက်လို့တကယ်နိုင်ငံတကာအစဉ်အမြဲလုပ်နေကြတာပါ။ဟော safety နဲ့ပတ်သက်လို့ကတော့ဒီမှာကြီးအလှပြင်တာပေါ့နော် horticulture ရှိတယ် landscaping ရှိတယ်ပေါ့။အဲ့ဒီမှာသူတို့တော်များများလုပ်ကြပါတယ်။ငန်းဝင်အနေကင်းရှင်းလို့သူဥပဒေတရားအနေနဲ့အဖြစ်မနေလုပ်ကြရတာသူတို့တကယ်ကိုလက်တွေ့အကောင့်ထဲပေါ်ရပါတယ်။တကယ်လို့သူတို့ချမှတ်တဲ့ဥပဒေကိုမလိုက်နာလို့ရှိရင်ဒီရောက်အရေးယူရရှိပါလား။ဒါပေမဲ့စင်ကာပူနိုင်ငံကလွယ်လို့တခြားနိုင်ငံတွေမှာတော့တိတ်တလောက်လုတာကျွန်တော်မတွေးမိသေးပါဘူး။ဒီစစ်တော်အရှာနဲ့ဆိုလို့ရှိရင်ပေါ့နော်။မလေးရှားတို့အင်ဒိုနီးရှားတို့ထိုင်းတို့မှာတလောက်ပြည်လို့မရှိသေးပါဘူး။ဒါဆိုစာရန်နေနေနည်းနည်းပေါ့ပေါ့ပဲရှိပါတယ်။ဒါပေမဲ့အဲဒီနည်းနည်းပေါ့ပေါ့ကိုလည်းပဲတိတ်ပြီးတော့ကောင်တဲ့ပေါ်တော့မတွေ့ရသေးပါဘူး။အဲဒါကြောင့်ကျွန်တော်ကမြန်မာနိုင်ငံမှာဆက်ပြီးတော့ကောင်တဲ့ပေါ်တဲ့နေလို့ကျွန်တော်အနေနဲ့လိုပဲမြင်ပါတယ်
။ဟုတ်ကဲ့။စိုက်ပျိုးရေးမှာပေါ့နော်။လုပ်ငန်းခွင်အန်တရယ်ကင်းရေးအတွက်ဒီရေဘူးရအန်တီရီတွေကိုနည်းနည်းရှင်းပြပေးပါ။ဘာအန်တီရီတွေကအဓိကဟိုစိုးရင်စရာအနေထားမှာရှိတယ်ဆိုတော့
အဓိကတော့သမှုအန်တီရီရှိမယ်။နောက်တစ်ခုကလေထဲမှာဘလူးမဆိုးပုဒ်သေးရူပေါင်းသေးရူစသဖြင့်တုံးရတဲ့အခါကျတော့အဲဓာတုပိဒါဆေးဝါးတွေအန်တီရီရှိပါလေ။နောက်အရေးကြီးဆုံးတစ်ချက်ကမွေးကြိုက်ထားပါ။လေထဲတော်တဲ့ရောက်တဲ့အခါမှာခြုံပုတ်တို့အကောက်လိုင်းကိုစားရနေပြီးတော့မူရီထွက်ပြီးကတ်တက်ပါတယ်။ဗမာနိုင်ငံမှာလည်းမူရီစိုက်တာတစ်နှစ်ကိုပေါင်းကနာအောင်ရှိပါတယ်။အဲ့တော့အဲ့ဒီကလည်းအရေးကြီးပါတယ်။နောက်တစ်ခုကရာသီဥတုနဲ့ပတ်သက်လို့ပေါ့နော်။အပူရှက်တာတို့အေးမိတာတို့အရေးကြီးဆုံးတော့မိုးကြိုးပစ်တာပါ။ဗမာမှာမိုးကြိုးပစ်တာတော်များပါတယ်။အဲ့တော့မိုးကြိုးပစ်တဲ့အန္တရာယ်လေသူတို့ဘယ်လိုရှောင်းအောင်မစရောအခြေခံဘူးဒရအနေနဲ့တိထားလို့ရှိရင်ဘူးပြီးတော့ကောင်းပါတယ်။ဒါအဓိကလေယာဉ်လုပ်ငန်းမှာတွေ့ရတဲ့အန္တရာယ်တွေပါ
။ဒီလိုကြီးမားတဲ့အန္တရာယ်တွေမကြုံတွေ့ဖို့အတွက်ရှောင်ရှားနိုင်ရမှာအစိုးရဟာအရေးကြီးတဲ့ကဏ္ဍကနေပါဝင်ဖို့လိုအပ်တယ်လို့ဆိုပါတယ်
။ကိစ္စလေယာလုငန်းမှာစက်တွေသုံးမယ်ဆိုလို့ရှိရင်လက်တွန့်ထုတ်ဆက်ကိုသုံးမယ်ဆိုလို့ရှိရင်ပေါ့နော်။ဒီနေ့ကျမွန်သုံးတယ်လို့ရှိရင်လက်တွန့်ထုတ်ဆက်ကရတဲ့အန္တရာယ်ရှိနိုင်တယ်။ကိစ္စမိုးကြိုးပစ်တဲ့အန္တရာယ်ကိုဘယ်လိုရှောင်အောင်မလဲဆိုတော့မသိလို့ရှိရင်မိုးကြိုးပစ်နိုင်တဲ့အန္တရာယ်ရှိတယ်။နောက်ပြီးတော့မီးအန္တရာယ်လည်းရှိပါတယ်။လေယာလုငန်းဝင်ဆိုပေမဲ့မီးအန္တရာယ်လည်းပါပါတယ်။အဲ့တော့မီးမလောင်အောင်လို့ဘယ်လိုတားစီရမလဲ၊ကာဝေးရမလဲ၊စောင့်ရဲဘူးစရာရှိထားလို့ရှိရင်အဲမြန်မာနေရာလေသူတို့ကောက်ဝင်လို့ရပါတယ်။ဒါပေမဲ့ဒီလိုလုပ်တဲ့နေရာမှာလေသမားတွေနဲ့တင်မဖြစ်ပါဘူး။အဓိကအစိုးရရဲ့ခိုင်ခံတာအရေးကြီးပါတယ်။အစိုးရအနေနဲ့သူတို့ဥပဒေတွေချမှတ်ပြီးလုပ်ပေးဖို့ရှိတယ်။နောက်ပြီးတော့ဘယ်အရေးကိုဘယ်လိုလုပ်အောင်လဲဆိုတဲ့နေဥပဒေပြဋ္ဌာန်းပေးဖို့ရှိတယ်။နောက်ပြီးတော့ cooperative ပေါ့နော်။လုပ်ငန်းလမ်းညွှန်တွေထုတ်ပေးရမယ်။နောက်ပြီးတော့ပညာပေးရမယ်။အဲဒီအရာတွေကျေးပေးမဲ့လုပ်ပေးဖို့လိုပါတယ်။ဒီကတော့ပရမတ်စာပြီးလုံနေတာတော့ပညာပေးတာလုံနေတာပေါ့နော်သူတို့သင်တန်းတွေပြီးလို့ရတယ်စောက်စာရန်တွေလက်ကမ်းစာဆောင်တွေပိုစတာတွေရိုက်ပြီးတော့ဝေလို့ရတယ်နောက်ရွာတွေကိုလိုက်ပြီးတော့ဟောပြောတွေလုပ်လို့ရတယ်အများကြီးလုပ်လို့ရပါတယ်လောလောဆယ်လုပ်လို့ရအောင်နော်ဒ ဟိုလည်းဥပဒေတို့နေဥပဒေတို့ cooperatives တို့ဆိုတော့အချက်ချင်းဖြစ်ဖို့မလွယ်ပါဘူး။နှစ်နဲ့သုံးနှစ်တန်နဲ့ငါးနှစ်တန်နဲ့စသဖြင့်ရေးဆွဲရမှာဖြစ်တဲ့တွေ့လို့ဆိုတော့ account တွေ follow တင်နေနေပါဘူး။အဲ account တွေ follow ရတာကတော့အဲဒီလက်ကမ်းစာစုံလေးဖြန့်ဝေတာတို့ဟောပြောဝတ်တွေလောက်တာပြုပြဝတ်တွေလောက်တာတို့သင်တန်းတွေပေးတာတို့စသဖြင့်လုပ်လို့ရပါတယ်
။စိုက်ပျိုးရေးမှာလုပ်ငန်းခွင်အန္တရာယ်ကင်းစေဖို့အတွက်အကြံပြန်အဖြစ်သိထားသင့်တဲ့အချက်တွေကဘာတွေပါလဲ။
အဲ့တော့အနေနဲ့ရေဝဲအနေနဲ့ကင်းရင်းစင်းရင်းတွေကိုတိထားလို့ရှိရင်တော့ဘုံတော့အသုံးတည့်ပါလိမ့်မယ်။အဲ့ဒီအချက်မှာစက်တင်မောင်းလို့ရှိရင်သူကအရင်မူးပြီးမောင်းတဲ့အခါမှာအနေနဲ့ဖြစ်ဖို့ပုံတော့များပါတယ်။အရင်မူးလို့ရှိရင်စက်ကိုမမောင်းရပါဘူး။စက်ကိုမောင်းမယ်ဆိုလို့ရှိရင်အရင်မတော့ပါဘူး။ဒါပထမဆုံးအရေးကြီးတဲ့အချက်ပါ။နောက်တစ်ခုကပစ္စည်းမတာပါ။ပစ္စည်းတွေမတဲ့အခါမှာဘယ်လိုမှမလဲဆိုတော့မသိလို့ရှိရင်ခါနာတတ်ပါတယ်။ခါနာတာကတော်နဲ့ကုလို့မပြောက်တတ်ပါဘူး။သူကတစ်လုံးဖြစ်တဲ့ယောဂါပါ။အဲ့တော့ပစ္စည်းတွေကိုတရားကျမ်းနာဘယ်လိုမှမလဲဆိုတော့တို့အနေနဲ့သိထားဖို့လိုပါတယ်။ဒီနေ့ကျမှတ်ရလို့ရှိရင်အဲဒီခါနာတာကိုမဖြစ်အောင်လို့ကာကွယ်လို့ရပါတယ်။ဒါမှလည်းတရားမပြောပြဘဲနဲ့တို့သိမှာမဟုတ်ပါဘူး။နောက်တစ်ခုကရာဇီဝတ္တုစိုက်ပျိုးသမားတွေဆိုတော့အများအားသူကနေဘူးထဲမှာမိုးရွာထဲမှာလုတဲ့အခါမှာရေနနပောက်ဖို့အရေးကြီးပါတယ်။ဒီနေ့စာတောက်လို့ရေဖို့ထပ်ပြီးသွားဖို့အရေးကြီးပါတယ်။တကယ်လို့ခန္ဓာကိုယ်ထဲမှာ dehydration ပေါ့အရေးရချို့တယ်မယ်ဆိုလို့ရှိရင်လည်းအန္တရာယ်များပါတယ်။မိုးကမိတာအဖြစ်ဖြစ်နိုင်ပါတယ်။ဟုတ်ပြီတော့ရာသီဥတုတန်ခံနိုင်မှုအတွက်ပေါ့လက်ရှိအင်ဂျီဖို့ခမောက်ဆောင်မှုအရေးကြီးပါတယ်ဒါတွေကဟိုကြည့်လိုက်လို့ရှိရင်တော့တိတ်အရေးမကြီးသလိုထင်ရမနဲ့အလွန်မတန်အရေးကြီးပါတယ်နောက်တစ်ခုကကိုယ်သုံးမဲ့လက်သုံးကိရိယာတွေကိုကြာနာနေတိုင်းစစ်ဆေးဖို့အရေးကြီးပါတယ်နောက်တစ်ခုကအဲ့ဒီလက်သုံးကိရိယာတွေကိုအလွယ်တကူကလေးတွေမိတဲ့နေရာမှာမထားသင့်ပါဘူးကလေးတွေကအဲ့ဒီလက်သုံးကိရိယာတွေနဲ့ဖော်မယ်ကစားမယ်ဆိုလို့ရှိရင်လည်းဒါတို့မှအန္တရာယ်ရှိပါတယ်ဒါလေယာဉ်လုံငန်းအန္တရာယ်ကိစ္စတွေအမဖြစ်မနေလိုအပ်တဲ့အခြေခံစီးမြင့်နေပေါ့နော်
လုပ်ငန်းခွင်အန္တရာယ်ကင်းရေးဆိုင်ရာအကြံပေးဦးအေးညီမပိုးသက်ဆေးတုံးနေတာကနေကြုံတွေ့ရတဲ့အန္တရာယ်တွေကိုတော့နောက်တစ်ပတ်မှပြောပြပေးဖို့ရှိပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်